အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝေယောင်မှုဆွဆွဲချက်နဲ့အိညာနိုင်ငံသားတွေကိုအိညာနိုင်ငံမြောက်ပိုင်းပန်ချက်ပြည်နယ်ကိုအမေရိကန်စစ်လေရင်နဲ့ပို့ထုနေမှာပြန်ပို့လိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်အစိုးရကတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုနှိမ်နှင်းပြီးတော့နောက်ပိုင်းအိန္ဒိယကိုပထမဆုံးပို့လိုက်တဲ့ခီစဉ်လည်းဖြစ်ပါတယ်။အမေရိကန်စစ်လေရင်မှာအမေရိကန်နိုင်ငံထဲတရားမဝင်ဝင်ရောက်ခဲ့တဲ့အိန္ဒိယနိုင်ငံသားတရားနယ်လေးဦးပါလာတယ်လို့သတင်းမီဒီယာတွေကဖော်ပြပါတယ်။ပြန်ပို့ခံရသူတွေရဲ့အရေးအတွက်ကိုအာဏာပိုင်တို့ကအတိမပြုပေမဲ့လို့သူတို့ကိုနှွေးထွေးစွာကြိုဆိုပါမယ်လို့တော့ပြောပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေအရေးအမေရိကန်အစိုးရနဲ့အခြေအတင်ဆက်ပြီးတော့မဖြစ်ချင်တဲ့အိန္ဒိယအစိုးရကသူတွေရဲ့နိုင်ငံသားဖြစ်ကြောင်းအတည်ပြုနိုင်ရင်တော့ပြန်ပို့လာသူတွေကိုလက်ခံမယ်လို့ပြောပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုပြန်လည်ပို့ဆောင်တဲ့လုပ်ငန်းတွေမှာမှန်ကန်စွာဆောင်ရွက်တော့ပါမယ်လို့လည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြီးခဲ့တဲ့သတင်းပတ်မှာသူ့ကိုပြောခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဝန်ကြီးချုပ်မိုဒီနဲ့တယ်လီဖုန်းဆက်ပြောဆိုအပြင်မှာပဲသမ္မတထရမ့်ရဲ့မတ်ချက်စကားထွက်ပေါ်လာတာလည်းဖြစ်ပါတယ်။